Welcome to the Voice of America in Burmese.
ဒီအောင်ကင်ဝေးရညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2024ခုနှစ်မေလ12ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရနိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာကိုအစ္စရေးကလေကြောင်းတိုက်ခိုက်ခဲ့တဲ့အတွက်19ဦးတဲ့မနေ့သေဆုံးသွားပါတယ်အင်ဒိုနီးရှားမှာမိုးတဲရေကြီးမှုတွေဖြစ်ခဲ့တာကြောင့်အနည်းဆုံး12ဦးသေဆုံးခဲ့ပါတယ်ဒီသတင်းတွေအပအဝင်တခြားထိတိုင်းရောက်သတင်းတွေကိုတင်ပြပေးသွားပါမယ်ခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာတော့မျိုးဥတော်လည်းအတွင်းအမှုပညာရှင်တွေသူတို့ရဲ့အမှုပညာနဲ့ဆရာနာသိမှုကိုတစ်ဖက်တစ်လမ်းကနေစန့်ချင်နေရရင်လည်းပတ်သက်ပြီး
တမိုင်းကောင်းမွေးရဲ့အဓိကဟိုရည်ရွယ်ချက်ကတော့ဟိုဒီကျွန်တော်တို့တိုက်ပွဲဝင်နေကြတဲ့ဂျဲဘော်တွေတော့ပေါ့နော်ခက်ဆက်ဆက်တိုက်ပွဲဝင်နေကြတဲ့ဂျဲဘော်တွေတော့လို့ပြောရင်ပုံမှန်လိုက်မယ်ခင်ဗျ။ဒါကြောင့်လို့ဒီချင်းကတကယ်တော့ကျွန်တော်တို့ရွှေ့ချင်တာကို
လင်းထက်ပြောသွားတာဖြစ်ပါတယ်။ဒီကြောင့်ပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေမှာတော့ရိုဟင်ဂျာတို့ရဲ့မျောလင့်ချက်ကမ္ဘာမြေမမီဒီယာမြင်ကွင်းရဲ့အမှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်ပြသတင်းများအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ဂါဇာကမ်းမြောင်မြောက်ပိုင်းမှာရှိတဲ့ဂျဘလီယာဒေသကိုအစ္စရေးကဒီကနေ့အစောပိုင်းမှာတင့်ကားတွေပို့လိုက်ပါတယ်။အစ္စရေးကစနေညပိုင်းမှာလေကြောင်းကတိုက်ခိုက်မှုတွေအကြီးအကျယ်ပြုလုပ်ခဲ့တာကြောင့်လူ19ဦးနဲ့မနေ့သေဆုံးပြီးတော့ဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့တယ်လို့ဂါဇာကျမ်းမာရေးအရာရှိတွေကပြောပါတယ်။ဂျဘလီယာဟာဂါဇာမှာရှိတဲ့တမန်ဝင်ဒုက္ခသည်စခန်း9ခုတွေကတစ်ခုဖြစ်ပြီးလူပေါင်း3000ကျော်နေထိုင်တဲ့နေရာလည်းဖြစ်ပါတယ်။ဒီမှာနေထိုင်တဲ့သူတွေဟာနောက်ပိုင်းမှာအစ္စရေးနိုင်ငံတည်ထောင်ရေးကိုဥတီခဲ့တဲ့1948ခုနှစ်အာရအစ္စရေးစစ်ပွဲအတွင်းထွက်ပြေးခဲ့ရတဲ့ပါလက်စတိုင်းလူမျိုးတွေကဆင့်သက်လာတဲ့ဆွေစဉ်မျိုးဆက်တွေဖြစ်တယ်လို့ဆိုပါတယ်။ဂါဇာကမ်းမြောင်ကိုထိ ंछ ုပ်ထားတဲ့ဟာမတ်အဖွဲ့ရဲ့စီးရေးလုပ်ငန်းတွေပြန်လည်တည်ဆောက်လို့မရနိုင်အောင်ဟန်တားတဲ့အနေနဲ့ဒီဂျဘလီယာကိုတိုက်ခိုက်ခဲ့ခြင်းဖြစ်ကြောင်းအစ္စရေးစစ်တပ်ကစနေနေ့နောက်ပိုင်းမှာပြောပါတယ်။ဒါ့အပြင်ဂါဇာမြို့ဇေတွန်းဒေသမှာအစ္စရေးစစ်တပ်ကပြုလုပ်ခဲ့တဲ့စစ်ဆင်ရေးအတွင်းပါလက်စတိုင်းစစ်သွေးကြွ30ကိုလည်းတုတ်တင်နိုင်ခဲ့တယ်လို့အစ္စရေးစစ်တပ်ပြောခွင့်ရရစ်တပ်ဗိုလ်ချုပ်ဒန်နီယယ်ဟာဂါရီကပြောပါတယ်။ဒီတော့တွင်ဂါဇာကမ်းမြောင်မြောက်ပိုင်းရာဖာကိုအစ္စရေးကထိုးစစ်ဆင်တိုက်ခိုက်မှုတွေအရှင်းမြင့်လှုပ်ဆောင်တော့မှာဖြစ်တဲ့အတွက်ဒေသကနေဘေကင်းရာကိုအ мян ဆုံးထွက်သွားကြဖို့အစ္စရေးတာဝန်ရှိသူတွေကသတိပေးချက်ထုတ်ပြန်ထားပါတယ်။အစ္စရေးစစ်တပ်ကဂါဇာကမ်းမြောင်ကိုစီးရဲရထိုးစစ်ဆင်တိုက်ခိုက်မှုတွေအခုရပိုင်းအတွင်းအရှင်းမြင့်လှုပ်ဆောင်လာနေချိန်မှာပဲအစ္စရေးနဲ့ဟာမတ်အကြားချက်ချင်းအပြည့်ရဆဲကြဖို့ဖန်စီထားတဲ့ဇာကနေပြန်လွတ်ပေးဖို့နဲ့ပါလက်စတိုင်းဒေသကိုစာနာမှုဆိုင်ရာအကူအညီတွေအရှင်းမြင့်ပို့ဆောင်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကဒီကနေ့မေလ12ရက်နေ့မှာတောင်းဆိုလိုက်ပါတယ်။ဖန်စီခံဇာကနေကိုချွင်းချက်မရှိပြန်လွတ်ပေးရေးစာနာမှုဆိုင်ရာအကူအညီတွေတိုးမြင့်ပေးပို့ပေးရေးစတဲ့တကမ္ဘာလုံးကတောင်းဆိုထားတဲ့အချက်ကိုကျွန်တော်ဒီနေရာကနေထပ်မံတောင်းဆိုလိုပါတယ်လို့ကူဝိတ်မှာကျင်းပတဲ့ပါလက်စတိုင်းအတွက်အကူအညီပေးရေးနိုင်ငံတကာညီလာခံမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ကဗီဒီယိုနဲ့ပေးပို့တဲ့မိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့တာပါဒီညီလာခံကိုတော့နိုင်ငံတကာအစ္စလာမစ်ကုသိုလ်ဖြစ်အဖွဲ့ IICO နဲ့ကုလသမဂ္ဂစာနာမှုဆိုင်ရာအကူအညီပေးရေးပူးပေါင်းဆောင်ရွက်ရေးယူ OCHR တို့ကပူးတွဲကျင်းပခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9393ညနဲ့9383ညဟိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညပေးနေရပါခင်ဗျာရုရှားနဲ့နယ်စပ်ဒေသဖြစ်တဲ့ယူကရိန်းပိုင်ခါကီဖ်ဒေသအတွင်းမှာရှိတဲ့အရေးပါတဲ့မြို့ကိုရုရှားတို့ကနယ်စပ်ဖြတ်ကျော်ပြီးတိုက်ခတ်မှုတွေအရှင်းမြင့်ပြုလုပ်နေတဲ့အတွက်ထောင်နဲ့ချီတဲ့ဒေသကနေဘေးကင်းရာထွက်ပြေးတင်းရှောင်နေကြရတယ်လို့ယူကရိန်းတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်လူပေါင်း 4,100 နီးပါးကိုဘေးကင်းရာကိုရွှေ့ပြောင်းပေးခဲ့ရကြောင်းခါကီဖ်ဒေသအုပ်ချုပ်ရေးမှူးအိုလက် ဆန်ဂူဘော့ဖ်ကလူမှုကွန်ရက်မှာရေးပါတယ်ဒါဟာဒေတာတွေမှာရှိတဲ့ကြေးရွာ၅ရွာကိုရုရှားတို့ကသိမ်းပိုက်လိုက်ကြောင်းကြေညာပြီးနောက်တနေ့မှာပဲအခုလိုပြောကြလိုက်တာပါနေဇတ်မြို့ဖန်ရှန့်စ်ကနေထွက်ပြေးလာကြတဲ့ဒေတာကန်လူအုပ်တစုကိုဒီကနေ့တွေ့ရှိခဲ့တဲ့အကြောင်းအဲ့ဒီထက်ကအများစုဟာတက်ကြီးရွယ်အိုတွေဖြစ်ကြောင်း AFP သတင်းကလည်းရေးပါတယ်ရုရှားတပ်ဖွဲ့တွေကပြီးခဲ့တဲ့မေလ10ရက်တောက်ချနေ့မှာယူကရိန်းနိုင်ငံရှေ့မြောက်ပိုင်းနေဇတ်ဒေသကိုထိုးစစ်ဆင်တိုက်ခိုက်တာမှာလွန်ခဲ့တဲ့နှစ်နှစ်နီးပါးကသူတို့မောင်းထုတ်ခံရတဲ့နေရာတွေရှိရာကိုရုရှားတပ်ဖွဲ့တွေအနည်းငယ်ပြန်လည်ရရှိသွားတယ်လို့ဆိုပါတယ်ရုရှားရဲ့တိုက်ခိုက်မှုကြောင့်အရသာသေဆုံးမှုတွေလည်းရှိနေတာမှာကလိုက်ဘုတ်ဒေကျေးရွာကအသက်63နှစ်အရွယ်အမျိုးသားတဦးရုရှားတို့ရဲ့အမြောက်ကြီးထိမှန်ပြီးတော့သေဆုံးသွားတယ်လို့ဆန်ဘူဂော့ဖ်ကပြောပါတယ်ခင်ဗျာအင်ဒိုနီးရှားနိုင်ငံအနောက်ပိုင်းမိတောင်ပေါက်ကွဲမှုဖြစ်ခဲ့တဲ့ဒေသမှာမိုးကြီးပြီးရုတ်တရက်ရေကြီးမှုတွေဖြစ်ခဲ့တာအပြင်အိတ်ခဲနေတဲ့ချော်ရည်တွေစီးဆင်းခဲ့တာကြောင့်အနည်းဆုံး12ဦးသေဆုံးပြီးတော့4ဦးပျောက်ဆုံးနေတယ်လို့တာဝန်ရှိသူတွေကဒီကနေ့မေလ10ရက်နေ့မှာပြောကြားလိုက်ပါတယ်။စနေနေ့ည10:00ခွဲလောက်ကနိုင်ပေါင်းများစွာမိုးတွေအဆက်မပြတ်ရွာသွန်းပြီးမာရပီမိတောင်ကနေချော်ရည်အေးတွေစီးဆင်းခဲ့တာကြောင့်ဂျာဗာကျွန်းအနောက်ပိုင်းကအန်ဂမ်နဲ့တနာဒတာကျေးရွာတွေမှာရေကြီးမှုတွေဖြစ်ခဲ့တယ်လို့ရှာဖွေကယ်ဆယ်ရေးအဖွဲ့ကပြောပါတယ်။ချော်ရီအေးအေးဆိုတာကတော့မီးတောင်ပေါက်ပြီးတော့တင်ကျန်နေတဲ့ပြာမုံတွေကမိုးရွာပြီးတအောက်ကိုရှွံ့နှုံနေတဲ့ဘက်ဆစ်ဆင်းကျလာတာဖြစ်ပါတယ်။အခုချိန်ထိတော့သေဆုံးသွားသူတွေက3နှစ်နဲ့8နှစ်အရွယ်ကလေးငယ်2ဦးအပါအဝင်လူ6ဦးကိုဘသူဘဝဖြစ်တယ်ဆိုတာကိုသိရှိတာပြီးဖြစ်တယ်လို့ဆိုပါတယ်။အသက်ရှင်ကျန်တဲ့သူတွေကိုရှာဖွေတဲ့လုပ်ငန်းတွေဒီကနေ့ဆက်လက်လှုပ်ဆောင်သွားမယ်လို့ဒေတာရင်းရှာဖွေကယ်ဆယ်ရေးအကြီးအကဲအဗ်ဒူမာလစ်ကပြောပါတယ်။ဒီဒေတာတွေကခရိုင်နှစ်ခုမှာအရေးပေါ်ကယ်ဆယ်စခန်းတွေလည်းဖွင့်လှစ်ထားတယ်လို့ဆိုပါရခင်ဗျာ
နောက်ဆုံးသတင်းတွေကိုကိုဇော်ဝင်းနိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ရိုင်ဂျာတို့ရဲ့မျောလင်းချက်အစီအစဉ်ကိုထုတ်လွှင့်ပေးပါပါဒေသတွင်းမှာရောဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာပါစာနေရိတ်ခါဖျက်တောက်မှုတွေအပါအဝင်အခက်အခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေရလို့ပြည်ပကိုထွက်ခွာပြေးဖို့ဒီလန်ပေါင်းစုံနဲ့ကြိုးပမ်းနေကြတဲ့ထောင်ချီတဲ့ရင်ဂျာတွေရဲ့ပင်လယ်ပြင်လမ်းခီးကဒီကြမ်းတမ်းပါတယ်အမျိုးသားတွေနဲ့အတူလိုက်ပါလာရတဲ့ရင်ဂျာအမျိုးသမီးတွေနဲ့မင်းကလေးတွေရင်ဆိုင်ရတဲ့လိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုညမနေဆံမှုအသက်သေဆုံးရတဲ့အထိကြုံရတဲ့ပင်လယ်ပြင်တွေကကမ်းမမြင်လမ်းမမြင်အနာဂတ်ပျောက်နေရတဲ့အနေအထားတွေအကြောင်း AP သတင်းဆောင်မကိုအခြေခံပြီးတော့မတ်ဆူမွန်ကရိန်ဂျာတို့ရဲ့မျောလင်းချက်အစီအစဉ်ကနေတင်ဆက်ပေးထားပါတယ်ခင်ဗျာ
ကမ်းမမြင်လမ်းမမြင်ခရီးလမ်းဘက်မှာအဆုံးသတ်မလဲဆိုတာမရေရာတဲ့ပင်လယ်ရေကြောင်းခရီးလမ်းကိုအသက်အာမခံချက်မပေးနိုင်တဲ့လုံခြုံရေးစီမံမှုတွေအလွန်မဲအားနေတဲ့မိဂမတ်တခနော့ခနဲ့ဆက်လီလေးတွေနဲ့ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေဟာပင်လယ်ပြင်ကိုဖျက်ကျော်ပြီးတော့ဘဝနဲ့ရင်အသက်ဆုံးထွက်ခွာလာနေကြတာဖြစ်ပါတယ်။သူတို့နေထိုင်ခဲ့တဲ့ရခိုင်မြောက်ပိုင်းမှာလည်းအေအေအာရခတက်တော်နဲ့စစ်ကောင်စီတက်တွေကြားမှာဆေးရေးပရိပခါတွေပြင်းထန်နေဆက်ဖြစ်လို့သူတို့အတွက်လုံခြုံရေးကစိုးရိမ်ရနောက်ပြီးတော့နှစ်ပေါင်းများစွာဖိနှိပ်ခံရပြီးတော့လူမျိုးတုံးတက်ဖြတ်မှုအထိရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။ဒီလိုမျိုးနယ်မြေရှင်းလင်းရေးတွေမှာအသက်လူပြီးတော့နေဆက်ဖျက်ကျော်ထွက်ပြေးခိုလုံခဲ့ရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေခိုလုံရာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းထဲမှာလဲကုလသမဂ္ဂရဲ့စားနပ်ရိက္ခာဖျက်တောက်မှုအပါအဝင်အလုတ်ကိုင်းခွင်လန်းမရှိတာအနာဂတ်မျောလင်းချက်မဲ့တာလိုမျိုးအခက်အခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်ရတဲ့အတွက်ပြည်ပနိုင်ငံတွေကိုထွက်ခွာပြေးဖို့ရိုဟင်ဂျာဒုက္ခသည်တွေဟာနီးလန်းပေါင်းစုံနဲ့အသက်ဆုံးကြိုးပမ်းခဲ့ကြတာဖြစ်ပါတယ်ဒီလိုမျိုးအသက်ဆုံးထွက်ခွာပြေးဖို့ကြိုးစားကြရင်းနဲ့အန္တရာယ်များလွန်လာတဲ့ပင်လယ်ပြင်လမ်းခီးကျန်းမှာတော့ရာသီဥတုတန်းကြောင့်ရောရေလှိုင်းပုတ်ခတ်မှုတန်းကြောင့်အသက်အန္တရာယ်လုံခြုံရေးအာမခံချက်မပေးနိုင်တဲ့ဆက်လေးတွေတိမ်းမောက်လို့ဒါမှမဟုတ်ဆက်လေးကိုမောင်းနေတဲ့ဆက်တွေကိုရည်ရွယ်ချက်ရှိရှိဖြုတ်ပြီးတော့ခြံထားခဲ့တဲ့အတွက်ပင်လယ်ပြင်ထဲမှာဆက်လေးတိမ်းမောက်ပြီးအသက်ဆုံးရှုံးရတာရှိသလိုရေနစ်မြုပ်နေတဲ့သူတို့ကိုကယ်ဆယ်ထားတဲ့နိုင်ငံတွေဘက်ကဒေသခံတွေကလည်းလက်မခံပြင်းထန်စွာကန့်ကွက်ဆန္ဒပြကြတဲ့အတွက်ရိုဟင်ဂျာတွေအတွက်ကမ်းမမြင်လမ်းမမြင်အနာဂတ်ပျောက်နေရတဲ့အနေအထားဖြစ်ပါတယ်ဒီလိုမျိုးစိန်ခေါ်မှုများစွာနဲ့ရင်ဆိုင်နေရတဲ့အခြေအနေမှာတော့ဆက်လီတွေပေါ်မှာလိုက်ပါလာရတဲ့ယာနဲ့ချီတဲ့ရိုဟင်ဂျာအမျိုးသမီးတွေနဲ့လူမမဲမိန်းကလေးငယ်တွေအတွက်မရိမှုလိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုညှဉ်းပန်းနှိပ်စက်မှုနောက်ဆုံးအသက်အန္တရာယ်ဆုံးရှုံးရတဲ့အထိကြုံခဲ့ရတဲ့အဖြစ်အစိုးတွေအကြောင်းကိုရင်ဆိုင်ခဲ့ရတဲ့အမျိုးသမီးငယ်တွေမျက်မြင်သက်သေတွေကို AP သတင်းဌာနကအင်ဒိုနီးရှားနိုင်ငံအာချေကယာယီကယ်ဆယ်ရေးစခန်းတွေမှာတွေ့ဆုံမေးမြန်းထားပါတယ် ကျွန်တော်ကတော့ဒီကျွန်တော်ရဲ့ဒီကျွန်တော်ရဲ့ဒီကျွန်တော်ရဲ့ဒီကျွန်တော်ရဲ့ဒီကျွန်တော်ရဲ့ဒီကျွန်တော်ရဲ့ဒီကျွန်တော်ရဲ့ဒီကျွန်တော်ရဲ့ဒီကျွန်တော်ရဲ့ဒီကျွန်တော်ရဲ့ဒီကျွန်တော်ရဲ့ဒီကျွန်တော်ရဲ့ဒီကျွန်တော်ရဲ့ဒီကျွန်တော်ရဲ့ဒီကျွန်တော်ရဲ့ဒီကျွန်တော်ရဲ့ဒီကျွန်တော်ရဲ့ဒီကျွန်တော်ရဲ့ဒီကျွန်တော်ရဲ့ဒီကျွန်တော်ရဲ့ဒီက
မာလေးမူနဲ့ဆက်နေပေါင်းသမားတွေကသူမအပါအဝင်အမျိုးသမီးငယ်၃ယောက်ကိုညှဉ်းပန်းနှိပ်စက်ပြီးတော့လိမ္မာရေးဆိုင်ရာအနိုင်ကျင့်ဆော်ကားတဲ့အကြောင်းကိုပြောပြပါတယ်။တကယ်လို့သူတို့ပြောတာကိုမနာခံဘူးဆိုရင်အသက်ခံရမယ်လို့လည်းချိန်ချောက်တယ်လို့ဆိုပါတယ်
။မနာတာဒီစက်ပဲ
သူပြောသွားတာကတော့သူ့ကိုအခန်းထဲကိုခေါ်ပြီးတော့တညာလုံးညှိမှန်းနှိပ်စက်တယ်။တညာလုံးနာကျင်လုံးလို့သူငိုကြွေးခဲ့ရတယ်။သူတို့စိတ်တိုင်းကြနှိပ်စက်ပြီးတော့မန်နေဂျာမှအခန်းပြင်ကိုဆွဲထုတ်ပေးလိုက်တာလို့ပြောခဲ့တာပါ။အင်ဒိုနီးရှားကမ်းလွန်ပင်လယ်ပြင်မှာမျောပါနေတဲ့တစ်သား14ပေါ်မှာအဲ့ဒီ main clinic ရဲ့အပါအဝင်ရိုဟင်ညာ140ပိတ်မိနေတဲ့3ရက်မြောက်ညမှာအဲ့ဒီအဖြစ်ကိုကြုံခဲ့ရတာဖြစ်ပါတယ်။အမျိုးသမီးလေးတွေကိုမရင်းကျိရိုက်နှက်နေတာကိုမျက်မြင်ကြုံခဲ့ရတဲ့ဂျက်နက်ဦးလာကလည်းအခုလိုပြောပြပါတယ
်။အားရဆော့ယူနေတဲ့ဟာဒီ။ဟာဒီနဲ့ပေါ်လာတဲ့ဘာရီကမကြီး။အဘကလည်းအဘဟာဒီကတော့မိုင်ဝန်ကိုဇော်ရဲ။ इतर ကားဆရာဘာ इतर 2000 ဘာဒေဟီတဲ့ဂျရာဘာဂျီတဲ့ဂျာဂိုရီဘာဒေ
အမျိုးသမီးတွေမိခင်တွေညီမတွေနှမတွေရဲ့အဟစ်တန်တွေကြားတဲ့ခါမှာတော့သူတို့ဘလို့မှမခံစားနိုင်လို့သူချောင်းကြည့်မိတယ်။အဲ့ဒီအတွက်အရိုက်ခံရတယ်တခါအော်ဟစ်တန်နေကြတော့သူမနေနိုင်လို့ထပ်ပြီးတော့ကြည်တယ်အဲ့ဒီခါမှာထပ်ပြီးအရိုက်ခံရပြန်တယ်အဲ့ဒီမျိုးသမီးလေးတွေကိုအဲ့ဒီမာလိန်မူးနဲ့ဆက်လေသမားတွေကိုနှိပ်နေခိုင်းတာစေးကြောခိုင်းတာတွေလှုပ်ခိုင်းတယ်အဲ့ဒီဆက်လေမောင်းတဲ့သူအလှည့်ပြီးတော့နောက်တစ်ယောက်ကအဲ့ဒီအခန်းထဲကိုထပ်ပြီးတော့ဝင်သွားပြန်ပါတယ်လို့သူကပြောပါတယ
်ဣတကဘူနာဒေဒဟင်လန်ဂလေတကဆိုနီဆိုနီယာဆိုတဲ့ဒီပါဒီပါတန်ကမော်ဒယ်လာတဲ့ဒနက်စတလင်ယာဆဲဒီပါနော်ဒိုရီ
အဲ့ဒီလူကဘာလုပ်တာလဲလို့ AB ကမေးတဲ့အခါမှာတော့သူတို့ကိုမရင်းကျင်တာကျွန်တော်ကိုယ်တိုင်မျက်မြင်ကိုတွေ့ကြုံခဲ့ရတာလို့သူကအခုလိုပြောခဲ့တာပါအ
ခုတော့အခုတော့အဝဂိုရ်ဂိုင
်မာလီမူခိုင်းတဲ့မှာမာလီမူအပါအဝင်ဆက်လေသမားတွေရဲ့အုပ်စုလိုက်အနိုင်ကျင့်ရိုက်နှက်မှုကိုခံခဲ့ရတဲ့အသက်12နှစ်အရွယ် main clinic M ဟာရခိုင်မြောက်ပိုင်းကနေသူနဲ့သူ့မိသားစုအသက်လူပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းရှောင်ထွက်ပြေးခဲ့သူပါဘင်္ဂလားဒေ့ဒုက္ခသည်စခန်းထဲမှာလည်းခက်ခဲကြမ်းတမ်းမှုစိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရပြီးတော့9နှစ်နီးပါးသူခိုလုံနေထိုင်ခဲ့ပါတယ်။အဲဒီနောက်မှာတော့မလေးရှားနိုင်ငံဘက်ကမိသားစုမပါဘဲနဲ့သူတစ်ခါမှမဆုံမှုတဲ့အမျိုးသားတအုပ်နဲ့လက်ဆက်ဖို့ပင်လယ်ပြင်ခီးကြမ်းကိုထွက်ခွာလာသူဖြစ်ပါတယ်။ဆက်လီပေါ်လိုက်ပါလာတဲ့ကလေးငယ်တွေအမျိုးသမီးတွေနဲ့ရိုဟင်ဂျာတွေဟာမြန်မာပြည်ရခိုင်မြောက်ပိုင်းကနေထွက်ပြေးလာတဲ့သူတွေနောက်ဘင်္ဂလားဒေ့ဒုက္ခသည်စခန်းမှာခိုလုံခဲ့ကြသူတွေဖြစ်ပါတယ်။ဒီဒုက္ခတွေတွေဟာကမ်းမမြင်လမ်းမမြင်ပင်လယ်ပြင်ကြီးထဲမှာဒီလိုမျိုးအဖြစ်ဆိုးတွေနဲ့ထပ်ပြီးကြုံခဲ့ရတာဖြစ်ပါတယ်။ရိုဟင်ညာအမျိုးသမီးရီဟီနာဘဂန်ကတော့သူ့မှာဘာမှမျှော်လင့်ချက်မရှိတော့ဘူး။သူ့ရဲ့ရင်သွေးလေးကိုလည်းဆုံးရှုံးခဲ့ရပြီ။အခုဆိုရင်ကလေးတစ်ယောက်ပဲသူ့မှာကြံတော့တယ်။သူ့ရဲ့မျိုးသားကမလေးရှားမှာနေတာဆိုတော့မလေးရှားမှာရှိတဲ့သူ့ရဲ့ခင်မုန်းနဲ့ပဲပြန်ပြီးတော့ဆုံခွင့်ရချင်ပါတယ်လို့ပြောသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လတုန်းကအင်ဒိုနီးရှားနိုင်ငံကမ်းလွန်ပင်လယ်ပြင်မှာအာချေးကျွန်းဆွယ်အနီးမှာရိုဟင်ညာ85ယောက်ကိုကယ်တင်နိုင်ခဲ့တာဖြစ်ပါတယ်။ကလေးငယ်28ယောက်အပါအဝင်ခရီးသည်68ယောက်ဟာဆက်လီတိမ်းပေါက်မှုမှာအသက်ဆုံးခဲ့ရပါတယ်။ဒီလိုမျိုးလူအစုလိုက်ပြုံလိုက်အသက်ဆုံးခဲ့ရတဲ့ဆက်လီတိမ်းပေါက်မှုကဘာကြောင့်မှောက်ခဲ့တယ်လဲ၊ဘာကြောင့်ဖြစ်ခဲ့တယ်လဲဆိုတာကိုအခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။အဲ့ဒီမှာအသက်မသေရှင်ကြံရစ်ခဲ့သူရိုဟင်ညာ10ဦးကို AB သတင်းဌာနကတီးခြားတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်။ရိုဟင်ညာအမျိုးသမီးတွေအမျိုးသားတွေကလေးငယ်တွေပါပါဝင်တဲ့တွေ့ဆုံမေးမြန်းသူတွေထဲမှာအသက်12နှစ်အရွယ်ရိုဟင်ညာမိန်းကလေးငယ် M ကိုလိမ်မိုင်းဆိုင်ရာစော်ကားခဲ့တာရောဆက်လီတိမ်းပေါက်မှုဖြစ်စဉ်မှာကိုတွေ့မျက်မြင်ကြုံခဲ့ရသူတွေဖြစ်ပါတယ်။တိမ်းပေါက်နေတဲ့ဆက်လီရဲ့ကိုယ်ထဲပေါ်မှာတွေ့ကပ်ပြီးတော့နေခဲ့ရသူတွေကနေလွဲလို့လူပေါင်းများစွာအသက်ဆုံးရှုံးခဲ့ရပါတယ်။အဲ့ဒီဆက်လီတိမ်းပေါက်နေတာကိုတွေ့ရှိတဲ့တခြားအင်ဒိုနီးရှားငါးဖက်ဆက်လီကမတ်လ20ရက်နေ့မှာတော့ရိုဟင်ဂျာ6ဦးကိုဆယ်ယူခဲ့ပြီးတော့အဲ့ဒီညနေပိုင်းထိကယ်ဆယ်ရေးတွေမစတင်ခဲ့ပါဘူး။မတ်လ21ရက်နေ့မှာတော့အာနာပိုင်းနေဘက်ကနစ်မြုပ်နေတဲ့ဆက်လီကိုရှာဖွေတွေ့ရှိပြီးတော့လှေပေါ်မှာပါလာတဲ့သူတွေကိုကယ်ဆယ်ပေးခဲ့ပါတယ်။အမျိုးသမီး12ဦးနဲ့ကလေးငယ်3ယောက်ရဲ့အလောင်းကိုတော့ဆယ်ယူရရှိခဲ့ပြီးတဲ့နောက်မှာအလောင်းရှာဖွေမှုကိုရပ်ဆိုင်းလိုက်တယ်လို့ UNHCR ကသတင်းထုတ်ပြန်ထားပါတယ်။ဒီဖြစ်ရပ်တွေကတော့အမေရိကန်ပြည်ထောင်စုကလူမျိုးတုံးတက်ဖြတ်မှုဖြစ်သတ်မှတ်ထားတဲ့နိုင်ငံပြောက်နေတဲ့ရိုဟင်ညာတွေကြုံနေရတဲ့ခက်ခဲကြမ်းတမ်းလွန်လာတဲ့ဒုက္ခစိန်ခေါ်မှုတွေကနောက်ဆုံးကြုံရတဲ့အဖြစ်အပျက်တွေကတစ်ခုဖြစ်ပါတယ်လို့ AP မှာဖော်ပြပါဗျ။လွန်ခဲ့တဲ့နှစ်နှစ်ကျော်လောက်တုန်းကတည်းကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနေဒူးစရိုက်ကမ်းတွေရဲ့အကြမ်းဖက်တိုက်ခတ်မှု
နောက်ကုလသမဂ္ဂရဲ့အစာရေးစာဖြတ်တောက်မှုရခိုင်ပြည်နယ်တွင်ကဆေးရေးပရိပခါတွေပြင်းထန်လာလို့ရခိုင်မြောက်ပိုင်းရရောဘင်္ဂလားဒေ့ဒုက္ခသည်စခန်းတွေကပါထွက်ခွာပြေးနေကြတာဖြစ်ပါတယ်။ 2023ခုနှစ်မနှစ်တုန်းကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေနဲ့ရခိုင်မြောက်ပိုင်းကနေကလေးငယ်တွေနဲ့အမျိုးသမီး၃ပုံနှစ်ပုံပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်၄၀၀၅၀၀ဟာလှေစီးပြီးတော့ပင်လယ်ပြင်ဖြတ်ကျော်ထွက်ပြေးခဲ့ကြတယ်လို့ UNHCRကအစီရင်ခံစာထုတ်ပြန်ပါတယ်။အဲ့ဒီထဲက969ယောက်ကတော့ဘင်္ဂလားပင်လယ်အော်နဲ့ကပ်ပလီပင်လယ်ကနေဖြတ်ကျော်ပြင်းပြောက်ဆုံးအသက်ဆုံးပါခဲ့ရတာဖြစ်ပြီးတော့ဒါဟာတော့2014ခုနှစ်နောက်ပိုင်းအများဆုံး
ပင်လယ်ပြင်မှာအသက်ဆုံးခဲ့ရတဲ့နှစ်လည်းဖြစ်ပါတယ်ရှင်။ရွှေဉာဏ်ရိုးရဲ့မျိုးလင့်ချက်အစီအစဉ်ကိုမတ်စုမွန်တက်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီတစ်ပတ်မှာတော့အနုပညာနဲ့စစ်အာဏာသိမ်းမှုကိုစတင်နေသူများဆိုတဲ့အကြောင်းကိုတင်ဆက်ပေးမှာပါ။ ပြည်သူတွေရဲ့စိတ်ဓာတ်ခွန်အားမြင့်တင်စေတယ်လို့ VOA ကိုပြောပါရယ်အာဏာသိမ်းမှုကိုစတင်တဲ့ပုံစံတစ်ခုဖြစ်အနုပညာရဲ့အကျိုးထိရောက်မှုအတိုင်းအတာနဲ့ပတ်သက်လို့ပြည်ပရောက်အနုပညာရှင်တချို့ကိုမိုင်းအင်ဂျင်နိုင်ကမေးမြန်းတင်ဆက်ပေးထားပါရယ်ခင်ဗျာ။
ကျွန်တော်တို့ကိုယ်တိုင်ကလည်းဒီတော်လိုင်းမှာပါခဲ့တာဗိမ်းမှာပါခဲ့ကြဟိုအင်ပြန်အေးရဖန်ခံရတာတွေလည်းရှိခဲ့ကြကြုံခဲ့ရပုံပေါ်မှာကျွန်တော်လည်းလူဖြစ်ခဲ့ကြတယ်ဒီကစက်အင်ကဒီတားဖနဲ့အောင်ပေါ့နော်ဟိုကျွန်တော်စောစောအဲ့လိုလာရိုက်ဖို့တာဒီရှိတားဖနဲ့အောင်ဖေးရဖန်ဖေးကိုဖန်သွားတဲ့နိုင်ငံရေးလို့တော့ တမီလေးပဲကြာတယ်တမီလေးကလည်းသူတက်နိုင်တဲ့ဘက်ကနေမှလို့ပုံကြတဲ့ဘာနဲ့လုံရရနေမှဟိုကျွန်တော်တို့ဆိုလည်းအဲ့လိုမျိုးပြည်တွင်းထဲမှာရှီတုံးကားဆိုလည်းညညဆိုကားလန်ကြရင်ကိုဟိုလန့်တော့ ကိုယ်အိမ်ရှိမှာကားရရင်ကိုပဲဟိုကိုယ်အိမ်ပုံးအိမ်ကြီးထဲနေရာမှာကားရရင်ကားလန်တဲ့ကိုကားဝင်လာရင်ပဲညညဆိုလို့ရှိရင်အိမ်မရတော့ဘူးအဲ့လိုမျိုးဖြစ်ခဲ့တာဟုတ်အဲ့လိုမျိုးပဲပုံစံလေးနဲ့တွားခဲ့တာဟုတ်တူတူတမီလေးကသူ့တယောက်တည်းရှိတယ်အဲ့တမီလေးကိုလည်းစိတ်ကြမ်းချဘူးဘယ်လိုမျိုးပြန်အားပေးတဲ့ပုံစံတော့ဟာနေရောပြန်အားပေးတဲ့ပုံစံဒါမှမဟုတ်ကျွန်တော်ကအိမ်မှာဖြစ်
ော့အဲ့အဲ့အဲ့ဟိုတော့ဖမ်းဟိုတော့ဟိုဘယ်လိုပြောမလဲခြံထားခဲ့လိုက်ရဟိုရှိရလေးနဲ့ပဲဖမ်းပြီးပြီးရိုက်လိုက်နောက်ပြီးကြတော့လေအဲ့တချင်းဆိုတဲ့ကလေးမလေးကလည်း14နှစ်လောက်ပဲရှိသေးတယ်သူ့ကိုလည်းဟိုတခြားဟိုကျွန်တော်အဲ့ကလေးတန်လေးလိုချင်လို့မို့လိုက်ရှာပြီးတော့အဲ့လိုကလေးမလေးအဲ့ကလေးမလေးလည်းဆိုပေးတာတနေရာကအဲ့ကြတော့သူကကိုယ်တိုင်အသေးဆောင်လို့မရမျက်နှာပြလို့မရတော့မျက်နှာပြလို့ရတယ်ကလေးမလေးပြတယ်တခြားကူညီတောင်းပြီးတော့အဲ့ကစားပြန်ပေါင်းပြီးကြက်ထူထွက်နဲ့ထူထွက်စိုးကောင်းနေမြဝရှင်နဲ့မောင်ရံကိုချိုးဖြတ်တိုးတက်တက်ခေတစ်ခုထွက်မင်းထွက်ပေးမဲ့မျိုးဆက်လူခွင့်ရပြည့်ပြည့်စုံနဲ့ဘန်းနိုင်ရောက်တဲ့ချိုးဆက်စိတ်တက်တွေချနေသလားအင်းဆက်တဲ့ဘွားတွေကများပေးဆက်ဖို့ခါနေကြရအိမ်မက်တွေလာနေပါပါခေဆက်ဆက်ပြားတွေပါချရှင်းစေရမယ်ညတွေကများငါတို့အားလုံးတူရှိနေပြီလက်ချက်လိုင်းကစနေပါပါ
ကောင်းနေမျိုးတို့ဖန်တီးတဲ့ဟာတွေဆိုရင်ဒါအခုလက်ရှိဆရာနာသိမ့်ပြီးနောက်ပိုင်းရင်ဆိုင်နေရတဲ့လူလူခြေနေတွေအရင်ကလည်းဒီအထူးသဖြင့်ဆရာနာရှင်အောက်မှာဖြတ်တန်းခဲ့ရတဲ့လူငယ်တွေရင်ဆိုင်နေရတဲ့ခြေနေဆိုတော့ဒါတွေကိုတင်ဆက်တဲ့ခါမှာရောဒီလူထုရဲ့တုံ့ပြန်ချက်တွေဒါအဲ့လိုပေါ့နော်အဲ့ဒါတွေရောဘယ်လိုတွေ့ရလဲရှင်
ပြရတယ်ဟိုတည့်ရတယ်ဆိုတော့ကျွန်တော်တို့လည်းအဲ့လိုမျိုးပေါ့နော်ဘုဒ္ဓဟာလေးစိတ်ကြကြသွားတာမျိုးခဏခဏဖြစ်တယ်ဟိုစိတ်ကြကြသွားတာမျိုးဟာဟိုကိုတော့မှဟိုဒီဘက်မှာလဲကိုပတ်ဝန်းကျင်မှာလဲကြုံရတယ်စူစီရန်နေဆိုလို့ရှိရင်လဲစိတ်ကြကြပြီးတော့ဟိုစူဆိုင်လုံးမဲ့ဒီဖြစ်သွားတဲ့ခါနှစ်ဦးလောက်ကိုကြုံဘူးလဲကိုကိုတက်တည်မယ်ဆိုတာဒီကိုတွေလဲအဲ့လောက်ဒီမဖြစ်ပြင်မယ်အဲ့လောက်နေပါဒီဟိုတစ်ခါလေးလဲကြုံရတယ်ပေါ့နော်ခက်ခဲနေရင်ဆိုင်ရတာမျိုးဟိုကိုပတ်ဝန်းကျင်မှာဖြစ်နေတဲ့ခံစားချက်တွေပေါ်မှာမူတည်ပြီးဖြစ်ရတာမျိုးတွေနဲ့အဲ့လိုကြုံရတဲ့ခါမျိုးမှာဥမာတော်လိုင်းတဲ့ချင်းတွေသူများတဲ့ချင်းတွေကိုနားထောင်လိုက်လို့ရှိရင်ပြောရတော့မှာဟိုဘယ်လိုပြောရမလဲဒီအစားမဝင်တော့တဲ့လူနာတယောက်ကိုအားစီကျူးလိုက်ရတယ်လို့ပဲကြောစီသွန်းလိုက်ရတယ်လို့ပဲပြန်ပြီးနလန်ပြန်ထူလာတယ်လို့လိုအားဒီတော်လိုင်းအားဖြစ်စီမဲ့ခွန်အားဖြစ်စီမဲ့တခြင်းကိုဟိုနားထောင်လိုက်လိုက်ရတယ်ခုလဲဒါသူတို့လဲအဲ့လိုမျိုးဟိုဖြစ်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဘောမှာဆော့ကြရတော့ကျွန်တော်တို့ကအဓိကတော့ဟိုအာနန္ဒိန်ပြည်ရဲ့နောက်ပိုင်းမှာ6ရက်နေ့လောက်ကကျွန်တော်တို့စထွက်တာဟုတ်စထွက်တော့အဓိကတော့ဝင်မှုနိုင်ကြီးပေါ့နော်ကျွန်တော်တို့ ဟိုဒီပေါ်ကလူကောင်းကောင်းလို့တော့တနင်္ဂနွေနေ့ပတ်လောက်ကအုံချစ်ချက်ဖြစ်သွားတယ်သူလည်းဟိုစဖက်ဖို့တိုင်ငင်းခဲ့ကြတဲ့အချိန်မှာလဲပြောရတော့ကြောက်တော့ကြောက်နေပြီဟိုကြောက်ကြောက်နေဟိုရဲတူးပြီးတော့ကျွန်တော်တို့ဟိုစထွက်ခဲ့ကြတယ်ပေါ့အဲ့မှာတော့ရင်ခုန်ဆုံးပဲနောက်တည့်ရက်မှာတော့မထင်မှတ်ထားပဲဟိုကျွန်တော်တို့အဲ့လောက်ဒီလူပါလာလိမ့်မယ်လို့လည်းထင်မထားဘူးနောက်ရက်တည်ကြတော ရတော့အဲ့လိုမျိုးပဲဝေဝန်းချင်းဆိုကျွန်တော်တို့အုတ်တိုင်းနေမှဒီဘက်ကိုချပြီးတော့ဟိုကဲထိုးရတဲ့ဟာမျိုးတွေပေါ့ဗျာအဲ့ဒါတွေကတော့မှတ်မှတ်ရရပါရှင်တန်ဖို့အားလျှော့ပါနဲ့လူရောက်ပါတယ်ဒီဘက်အချိန်မှကျတော့ကျွန်တော်တို့ကကြဘယ်လိုပြောမလဲစိတ်သက်စစ်စင်ရေးပုံစံမျိုးနဲ့တွားနေရတာပေါ့နော်ဥပမာရန်သူကိုစိတ်သက်ထွေပြတော့ရန်သူတွေစိတ်သက်လျော့ရတော့ကိုယ့်ရဲ့ဟိုရဲဘော်ရဲဘက်တွေစိတ်သက်ခွန်အားပြန်ဖြစ်လာအောင်ဟိုစိတ်သက်ခွန်အားတွေတိုးပွားလာအောင်ဒါမျိုးပြန်ပေးနေရတယ်စိတ်သက်စစ်စင်ရေးပုံစံမျိုးနဲ့ကျွန်တော်တို့ကတွားနေရအောင်အဲ့တော့ဗျာဟိုနိုင်ရနိုင်ရဟိုလူပညာလေးနဲ့လည်းတွားရတယ်တခါလေးပျော်စာလေးနဲ့လည်းတွားရတယ်တခါလေးကြောက်လည်းပုံစံမျိုးမျိုးနဲ့အဲ့လိုတွားနေရတဲ့ပုံစံမျိုးတွေတော့ဟိုညံ့ဖန်တီးနေရတော့အဓိကကတော့ကျွန်တော်တို့ဟိုစိတ်သက်စစ်စင်ရေးပါခုနနှစ်ချက်ပါပဲရန်သူကိုလည်းစိတ်သက်ထွေပြတော့အောင်ရကိုယ့်ရဲ့ရဲဘော်ရဲဘက်တွေလည်းဟိုစိတ်ခွန်အားတွေကြမတော့အောင်ပြည်တွင်းကဟိုပြည်သူတွေလည်းစိတ်သက်ကြမတော့အောင်ပြီးနေရတဲ့စိတ်သက်စစ်စင်ရေးပါ
ကျွန်တော်ဒီတမိုင်းကောင်းမှုကကျွန်တော်ဟိုကြောက်ပွဲတိုင်းမှာလည်းဆိုဖြစ်နေတော့ဒီဘက်ကိုရောက်လာတဲ့အချိန်မှာလူတော်များများလည်းဟိုပွဲတိုင်းလိုလိုမှာကောင်းတဲ့ feedback လေးရတယ်ဆိုတော့ဟိုပို့ပြီးတော့ energetic ဖြစ်တယ်ဆိုတာတွေ့တယ်ပြီးတော့ဒီတမိုင်းကောင်းမှုရဲ့အဓိကဟိုရည်ရွယ်ချက်ကတော့ဟိုဒီကျွန်တော်တို့တိုက်ပွဲဝင်နေကြတဲ့ဂျဲဘော်တွေတွက်ပေါ်တော့ခက်ဆက်ဆက်တိုက်ပွဲဝင်ကြတဲ့ဂျဲဘော်တွေတွက်လို့ပြောတယ်ပူမာလိုက်မယ်ခင်ဗျာဒါကြောင့်လို့ဆိုဒီချင်းကတကယ်တော့ကျွန်တော်တို့ကျွန်တော်ရုပ်ရှင်ကားကြီးတစ်ခုအတွက်ကျွန်တော်ရေးခဲ့တာဖြစ်တယ်ပေါ့ဒီရုပ်ရှင်ကားမထွက်လာတဲ့ရုပ်ရှင်ကားကြီးအတွက်ရေးခဲ့တာဒါပေမဲ့အဲ့ဒီချင်းကစာသားတွေအကုန်လုံးကလည်းဒီလက်ရှိတော်လိုင်းကြီးမှာဟိုတကယ်ကိုထဲထဲဝင်ဝင်လာတယ်ပေါ့နော်ကျွန်တော်တို့တက်တယ်ဝင်လာတဲ့တချင်းဖြစ်လာတဲ့အခါကျတော့ကျွန်တော်ဒီချင်းကိုအများကြီးပေါ်ပြပြီးဆိုဖြစ်နေတာဖြစ်ပါတယ်လို့ပေါ့ဒီအနုပညာအလုပ်ဆိုတာကဆောရတဲ့ဒီစိတ်ပိုင်းဆိုင်ရာဖွားပေးရတဲ့အလုပ်ဖြစ်တယ်လို့ပဲယူဆတယ်ပေါ့နော်ဆိုတော့ဟိုအနုပညာဆိုတာကတော့ဒီဟို physically ဆိုတာ mentally ဘိုင်းကိုကျွန်တော်တို့ကပို့တော့အားပြုပြီးတော့လုပ်ရတဲ့အလုပ်ဖြစ်တယ်ဆိုတော့ဟိုကျွန်တော်တို့ဒီအတွင်းထဲရတယ်ပြီးတော့လာတဲ့အရာတွေဖြစ်တဲ့အခါကျတော့နှလုံးသားကိုကျွန်တော်တို့ကအစာပေးရတဲ့အားမျိုးဖြစ်တယ်ဆိုတော့ကျွန်တော်ကအစောကတည်းကဆရာဖြစ်တဲ့အတွက်ကြောင့်မလို့ဒီမှာဒီတော်လိုင်းကာလာတစ်ချောင်းလုံးနဲ့ဒီတော့လည်းနပါတဲ့တချင်းကြီးရေအဲဒီညာရီနဲ့ကျွန်တော်မျှဝေပြီးတော့ဒီဟိုစိတ်သက်သက်ကြွားဖို့ဟိုလမ်းဆောင်ဖို့ဒါရီကတော့ကျွန်တော်တို့လုပ်ရတဲ့အပိုင်းဖြစ်တယ်ပေါ့တော့
ဒီကိုလင်းချက်ကဟိုဒေါက်ဆန်းစုကြည်အစိုးရလက်ထက်မှာတော့လည်းတကယ်ဟိုနိုင်ငံတော်ဒီဟိုဟာပွဲတွေပေါ့လေပွဲတွေနဲ့ပတ်သက်ပြီးတော့အဲ့ဒီမှာဟိုဒီကွန်ပိုဇာတအုပ်နေနဲ့ဒီတချင်းတွေဖန်တီးထုတ်ခဲ့တာတွေလည်းရှိရဲဆိုတော့အခုတခါအာနာသိမ့်ပြီးနောက်ပိုင်းဒီလိုတမိုင်းကောင်းဖို့ဆိုတဲ့ဒီလိုတော်လိုင်းရေးတချင်းလိုမျိုးဟာမျိုးလည်းဟိုဖန်တီးခဲ့တာရှိရဲခါကြအဲ့ဒီမှာဘလို့ကွာချလဲရှင
်ကွာရောပေါ့ခင်ဗျာအများကြီးကွာရောပေါ့နော်ဒီမိုကရေစီနဲ့တော်လိုင်းရေးကွာချသလိုကွာချတော့ကျွန်တော်တို့ဒီမိုကရေစီကဏ္ဍတော့ကတော့ဒီမိုကရေစီဆိုတဲ့
ောင်းဆောင်အောင်မှာကျွန်တော်တို့အလုပ်လုပ်ကြတာဖြစ်တယ်ဆိုတော့တော်လည်းမှာတော့ဒီမိုကရေစီနဲ့မတူတော့တာရှိကျွန်တော်တို့ဒီမိတ်ဆွေတွေအကြောင်းမှာအများနဲ့လို့ကျွန်တော်တို့ပြောခဲ့ရတယ်တော်လည်းဆိုတာတော့တော်လည်းပုံစံနဲ့သွားရတာရှိပို့ပြီးတော့ကျွန်တော်တို့မမထန်ထန်ထက်ကထန်ထန်နဲ့သွားရတာရှိတယ်ဘောကမှာပြေးရတယ်အများကြီးရှိတယ်ဟောပြီးတော့ဟိုပို့ပြီးတော့ကြမ်းတမ်းတယ်ပေါ့နော်ဒီမိုကရေစီကတော့ဒီမိုကရေစီကာလမှာတော့တကယ်တော့ကျွန်တော်တို့ပို့ပြီးတော့ပြုတ်ပြောင်းပြောင်းနဲ့ကျွန်တော်တို့တယောက်နဲ့တယောက်ဟိုစကားအဖြစ်ပြောလို့ရတယ်ဒါပေမဲ့တော်လည်းမှာစကားအဖြစ်ပြောလို့မရတယ်ရှိတယ်ဆိုတော့ကျွန်တော်တို့အဲ့ဒီကာလတွေရဲ့ကြမ်းတမ်းမှုတွေကဒီသချင်းတွေမှာပဲဖြစ်ဖြစ်ကျွန်တော်တို့စိတ်ပိုင်းဆိုင်ရာမှာပဲအများကြီးအကြောင်းလေးရှိပါတယ်ဆိုတော့ကျွန်တော်လည်းအခုဒီထဲမှာပဲကျွန်တော်လည်းဒီတော်လည်းကာလတွေမှာကျင်လည်နေတာဖြစ်တဲ့တော့ကျွန်တော်ဆိုလို့ရှိရင်အကြောင်းလေးအများကြီးလွန်ခဲ့တဲ့လပိုင်းတွေတော့တွေ့ပါပဲဟုတ်ကိုလိုလေးကိုလိုလေးရဲ့ပွဲကိုကျွန်တော်အားလုံးတွေ့ကြမှာဖြစ်တယ်ပေါ့ဆိုတော့အဲ့တော်လည်းထဲမှာရှိရဲ့သူ့ရဲ့ဟိုဒီတချင်းနေရဲ့ရာသတစ်ခုပုံစံတစ်ခုနဲ့သူပေါ်လာရှိသူအရင်တော့ရှိုးပွဲတွေပုံစံသူ့ပုံစံတစ်မျိုးနဲ့သွားတာဖြစ်တယ်ဒီနေ့ဒါပဲပေါ်လာတဲ့ပုံစံဒါပေမဲ့ရာသချင်းကတော့မတူ
မှုဆိုတာကဒီမှာတော့ဥပ္ပံပါတော့ဥမာဒီရံပုံဝင်စားတယ်ဆိုတဲ့အချိန်မှာအာလူတွေထဲကြပါပါဝင်ကြပါသူပြောလဲပြည်သူတွေကသူတအားတည်းရတော့ဒီလိုနောက်ပြန်နေသူတို့ပေါ့နော်ပါဝင်နေကြတာပေါ့ပေါ့နော်ဒါပေမဲ့ညီမတို့ကျတော့ဒီအမှုပညာဘိုင်းနေဖြိုပြီးရေးပွဲလေးလုပ်ပေးတဲ့အချိန်မှာကြီးရတဲ့ဒီတော်လိုင်းရဲ့ဘက်တော်လားတွေရောပေါ့နော်ညီပြီးမှရှိနေတဲ့လူတွေရဲ့စိတ်ထဲမှာလဲသူတို့နဲ့အတူတူဒီစိတ်ကလုံးတော့ရတယ်နဲ့အတူတူပါဝင်လှူရှားနေတဲ့ဟာကိုသူတို့စိတ်ထဲမှာပို့ပြီးတော့အမြင်ရတဲ့အချိန်မှာသူတို့စိတ်လည်းပို့ပြီးတော့အားရှိတာပေါ့နော်သူတို့အခုချိန်ဆိုလို့ရှိရင်သူတို့လူမျိုးပြည်မှာနေတဲ့လူတွေဆိုရင်အခက်အခဲအမျိုးစုံခံစားရတယ်လို့ဒီမှာတို့သတင်းကြားရတယ်လေကြားတယ်ဒီမှာတို့ကအဲ့ဒီခက်ခဲရှိတဲ့နေရာကိုကိုယ်တိုင်တော့မသွားတွေ့နိုင်ပေမဲ့သူတို့နဲ့စိတ်တစ်ခုလည်းဖြစ်တယ်အင်္ဂါတစ်ခုလည်းဖြစ်တယ်လက်နာရင်ခြေထောက်နာတယ်ခြေထောက်နာလို့ရှင်ကောင်းနေနာတယ်အတူတူနာတယ်ဆိုတဲ့အရာကိုလည်းဖော်ပြပေးခြင်းတဲ့အတွက်ဒီဖြောပြေးရည်တွေကိုလုတ်တဲ့အစီအစဉ်မှာလည်းညီမလည်းတတပါဝင်ခဲ့တာဖြစ်တယ
်ကိုရိုင်းကဒီအောင်မြင်ကြော်ကြားတဲ့အမှုပညာရှင်တုံးနေနဲ့ပေါ့နော်မြန်မာတွေရောတိုင်းသားတွေရောရှင်တွေရောဟိုအပေးချင်းခံရတဲ့ခါမှာဒီအလိုတိုင်းသားနဲ့မြန်မာဆိုတဲ့ဒီဟိုဆက်ဆံရေးမျိုးတွေပေါ့နော်တိုင်းသားဘသဘောထားတွေအဲကချင်တွေဘက်ကလည်းမြန်မာတွေဘသဘောထားတခါမြန်မာတွေကလည်းကချင်ဘသဘောထားတွေပေါ့နော်ဒါမျိုးတွေနဲ့ပတ်သက်ပြီးတော့ဘလို့မြင်လဲရှင
်အဲအစတော့ပေါ့နော်ညီမလည်းငယ်တုန်းကတော့ဒီနိုင်ငံရေးနဲ့ပတ်သက်တာတော့ပေါ့လို့ဆိုရင်ထက်ထဝင်တော့သိနားမလည်ဘူးပေါ့နော်ဒီမိုကရေစီရရှိခြင်းနဲ့ဒါလို့အခွင့်အရေးရှိခြင်းနဲ့အဖိနှိပ်ခံပြည်သူတွေရဲ့လွတ်မြောက်ခြင်းကိုခံစားခြင်းနဲ့တော့တင်မနဲ့ဖေဗရီပြည်တော်စုရေးလိုချင်တယ်ဒီလောက်ကတော့တီးခဲ့တယ်ဒါပေမဲ့ထက်ထဝင်အရန်နဲ့နဲတဲ့တိုင်းရင်းသားတွေ site ဘက်ကိုဒီမှာအသိမတီးခဲ့ဘူးဒါပေမဲ့အခုအချိန်မှာဗမာလူမျိုးတွေကကိုယ့်ဗမာလူမျိုးအချင်းချင်းရဲ့ထိတ်ဆက်ခြင်းကိုမြေပို့ပြီးခံစားနေရတဲ့အရာဒီမှာမြင်ရတယ်ပေါ့နော်ဒါပေမဲ့ဒီဗမာလူမျိုးတွေကလည်းအခုအချိန်မှာအရာခိုင်နှုန်းအဖြစ်ပြောလို့ဆို80ရာခိုင်နှုန်းလောက်ကတိုင်းရင်းသားတွေရဲ့ဝန်ဆောင်နားလေတဲ့ပုံမှန်လူမျိုးတွေဖြစ်သွားတဲ့အချိန်မှာစိတ်ကတစ်ခုလေးဖြစ်သွားတဲ့အချိန်မှာဒီအာဒီမှာတော့တယောက်နဲ့တယောက်ဒီအကုန်မောင်တို့မဆိုတာအခုမှဒီအဲ့အရာသာခံစားကြရဒီမှာတော့မျိုး
ဘတ်စင်မြန်မာဒီမိုကရေစီရဆွေးနွေးခန်းအစီအစဉ်ကိုမိုင်းချင်းနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကို Washington DC မြို့တော်ကနေည10:00 IT ဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျယ်အမှတ်စုများမြန်မာ့ဘေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးထိတ်ဆက်ရပါရှင
် VOA American အသံကနေ2024ခုနှစ်မေလ12ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ32 51နဲ့လိုင်းလမ်းမီတာ190လောက်ကနေ စပြီးတော့အတန်လွင့်ပေးနေပါတယ်အခုတခါတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးပါပါမေလ3ရက်နေ့ကိုကမ္ဘာသတင်းလွတ်လပ်ခွင့်နေ့အဖြစ်ကုလသမဂ္ဂအဖွဲ့ကြီးကသတ်မှတ်ထားပါတယ်သတင်းလွတ်လပ်ခွင့်အရေးပါပုံကိုလူတွေပိုသိရှိစေဖို့သတင်းလွတ်လပ်ခွင့်ကိုအလေးထားဖို့နဲ့အကာအကွယ်ပေးရမယ့်တာဝန်ရှိတယ်ဆိုတာအစိုးရတွေသတိထားမိစေဖို့ဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့ကိုသတ်မှတ်ပြဋ္ဌာန်းပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကရောဘယ်လိုရှိနေပါသလဲဒီအကြောင်းကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာဆောင်းပါရှင်ပြည်သူနိုင်ငံကတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေစစ်ကောင်စီလက်အောက်ကမြန်မာနိုင်ငံရဲ့သတင်းမီဒီယာအခင်းအကျင်းအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။မေလ3ရက်နေ့ဟာကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။သတင်းလွတ်လပ်ခွင့်အားပေးမြင့်တင်ရေးအတွက်ပြီးခဲ့တဲ့မေလ3ရက်နေ့မှာကမ္ဘာသတင်းလွတ်လပ်ခွင့်နေ့ကိုကမ္ဘာတလွှားကျင်းပခဲ့ကြပါတယ်။အဲဒီလိုအချိန်မှာမြန်မာနိုင်ငံမှာတော့သတင်းသမား59ဦးနဲ့သတင်းမီဒီယာလုံသား3ဦးဟာစစ်ကောင်စီရဲ့အကျဉ်းထောင်တွေထဲမှာရောက်ရှိနေကြတယ်လို့2024ခုနှစ်နယ်စည်းမခြားသတင်းသမားများအဖွဲ့ RSF ရဲ့အစီရင်ခံစာအရသိရပါတယ်။ဒါအပြင်မြန်မာနိုင်ငံဟာသတင်းမီဒီယာသမားများအတွေ့ကမ္ဘာပေါ်မှာအန်ဒီအများဆုံး10နိုင်ငံထဲမှာတရုတ်၊မြောက်ကိုရီးယား၊အီရန်၊အာဖဂန်နစ္စတန်စတဲ့နိုင်ငံတွေနဲ့အတူပါဝင်နေပြီးသတင်းလွတ်လပ်ခွင့်အခြေအနေမှာလည်းဆိုးရွားနေပြီးနိုင်ငံ180နဲ့181မှာရှိနေတာတွေ့ရပါတယ်။2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းသမား190ကျော်ဖမ်းဆီးခြင်းခံခဲ့ရပြီးအ ਨੇ စုံသတင်းသမား5ဦးဟာစစ်ကောင်စီရဲ့တပ်ဖြတ်ခြင်းကိုခံခဲ့ရကာသတင်းမီဒီယာတရားစင်တဲ့မင်းထုတ်ဝေခွင့်ရပ်ဆိုင်းခြင်းခံခဲ့ရတယ်လို့သတင်းတွေကဆိုပါတယ်မြန်မာနိုင်ငံသတင်းစာတမိုင်းကစကတဲ့ကရင်းတကိုလို့ဆိုရမလို့ပါပဲမြန်မာနိုင်ငံမှာပထမဆုံးစထုတ်ခဲ့တဲ့မော်လမြန်ခရိုနီကယ်သတင်းစာအယ်ဒီတာမစ္စတာဟောက်ဟာအဲ့ဒီအချိန်ကအိန္ဒိယနဲ့မြန်မာနိုင်ငံကိုအုပ်ချုပ်နေတဲ့အရှေ့အိန္ဒိယကုမ္ပဏီအစိုးရကိုဝေဖန်ပြီးလို့ထောင်ဒဏ်တစ်လကျခဲ့ပူပါတယ်လို့ဆောင်းပါရှင်ဘူဘူကဗဇပိတ်ဥပဒေနဲ့သတင်းစာတိုက်တွေရိုက်ချိုးတဲ့ခေတ်သတင်းစာတလဲထောင်တလဲဆိုတဲ့ BBC မြန်မာပိုင်းဆောင်းပါမှာရေးသားထားပါတယ်မော်လမြန်ခရိုနီကယ်သတင်းစာကို1836ခုနှစ်ကထုတ်ဝေခဲ့တာဖြစ်လို့မြန်မာနိုင်ငံရဲ့သတင်းစာတက်တန်းဟာနှစ်ပေါင်း200နီးပါးရှိခဲ့ပြီဖြစ်ပါတယ်မေလ3ရက်နေ့ကိုကမ္ဘာသတင်းလွတ်လပ်ခွင့်နေ့အဖြစ်ကမ္ဘာကုလသမဂ္ဂအထွေထွေညီလာခံကြီးက1992ခုနှစ်မှာဆုံးဖြတ်သတ်မှတ်ပေးခဲ့တာဖြစ်ပါတယ်။သတင်းလွတ်လပ်ခွင့်ရဲ့အရေးပါပုံကိုလူတွေပုံမှန်သိရှိစေဖို့နဲ့ကုလသမဂ္ဂလူ့ခွင့်ရေးကြီးညာစာရန်အပိုက်19ပါးလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုအစိုးရတွေအနေနဲ့အလေးထားဖို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုအစိုးရတွေအနေနဲ့အကာအကွယ်ပေးဖို့တာဝန်ရှိတယ်ဆိုတာကိုသတိပေးနိုင်ဖို့ကုလသမဂ္ဂအဖွဲ့ကြီးအနေနဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ကိုသတ်မှတ်ပြဋ္ဌာန်းခဲ့တာဖြစ်ကြောင်းသိရပါတယ်။ကုလသမဂ္ဂအထွေထွေတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့သတင်းလွတ်လပ်မှုဟာရွေးချယ်စရာမဟုတ်ဘဲလိုအပ်ချက်တစ်ခုဖြစ်တယ်လို့2024မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာပြောကြားခဲ့ပါတယ်။2024ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာထူးခြားတယ်လို့ဆိုနိုင်တာကတော့နိုင်ငံတကာလူ့အခွင့်အရေးနဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေစုပေါင်းပေးရတဲ့အာရှအတွက်သတင်းလွတ်လပ်ခွင့်ဆိုင်ရာလူ့အခွင့်အရေးစုကိုမြန်မာနိုင်ငံက Frontier မြန်မာသတင်းဌာနကြီးမြင့်ခြင်းခံရတာပဲဖြစ်ပါတယ်။စုအမျိုးအစား9မျိုးပေးတဲ့အနေနဲ့ပြည်ပသတင်းကားခေါင်းစဉ်အောက်မှာမြန်မာနိုင်ငံတွင်ဘာသာရေးလူနည်းစုတွေဖိနှိပ်ခံရတဲ့အခြေအနေတင်ပြတဲ့သတင်းနဲ့ Frontier မြန်မာကြီးမြင့်ခံခဲ့ရသလို Podcast ခေါင်းစဉ်အောက်မှာလည်း Frontier မြန်မာကတင်ဆက်တဲ့ဒုအတန်ထုတ်လွှင့်ချက်တစ်ခုဟာစုချင်းမြင့်ခြင်းခံခဲ့ရပါတယ်။ဒါအပြင်မြန်မာစစ်တပ်ကိုစန့်ကျင်တိုက်ပွဲဝင်နေတဲ့စစ်မြေပြင်ကအမျိုးသမီးတွေအကြောင်းရိုက်ကူးထားတဲ့ဓာတ်ပုံနဲ့ AFP သတင်းဌာနကလည်းဓာတ်ပုံစုရရှိခဲ့တာတွေ့ရပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကလည်းကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာမြန်မာမီဒီယာတွေဘယ်လိုရပ်တည်နေသလဲဆိုတဲ့ခေါင်းစဉ်နဲ့အကြီးတန်းအယ်ဒီတာဦးကျော်စံသားကARD သတင်းဌာနအယ်ဒီတာချုပ်ကိုအောင်စောနဲ့မြစည်းမသတင်းဌာနမန်နေဂျင်းအယ်ဒီတာကိုစိန်ဝင်းတို့ကိုဆက်သွယ်မေးမြန်းတင်ဆက်ခဲ့ပါတယ်။ Lashi Mimanangaya, the name media, a king jingu, Bellu Mimadale, Mimia Neka, Eari Erida Jukuonzoga. Mimanangaema Jangere, Mediari Shide, Eri Mediari Garo, Sitaka Taubantare, Mediari, Sitapega Lighted Mediari, Sitaka Muidare, Mediari, ne, Kroni Muidare, Mediari, Mimanangaema Jangikere. A Bientolare at Hemaro, the Gay Lula de Independent Pitted Media, NGO Media, Dibeka Asuya Tencho Tare Media, Ataika Media, Diana Media, Mobbis Media Rene, Good Professional Good Juza Loka in the Media Subi, Adwindra Mumu Shijara, Duyare, Pivare, Mizima Gose Wingaro, Pirema, Lula de Dre Media Re, Nelumia, Sikon Siga Lode. Eri Duria, Sikonsi go Taugan do support loaded to the Vetjangere, Lu Jebuya Apin Pionai Bari. Dabi me, Piremale and Ezuka Liu Webby, low profile and Nibi, the Ren Lo Salo needed at the Ren to Yegondui, Town no can name be low needed at the Ren the Maru Leshini Bari. Pirema Town no can name be low needed, the Ren the Maru Neshe Sebi, General the Ren Rishenda on Saloni, Set Josani at a Pipare, Pijake Bari. Media Sura Bemlayaula Jani Yamala Media Lula Quinsura Bellule, Sure Jamaya Rigule, Mimia Sunuge Javare Eavrico Onzogaro Media Lula Quinha, Yijijijo Democracy in a Federal Lujinye Shindan Zijinye Media Lula Quin Shibu Media Lula Quin Shindambu Lua Jong Tu Yu Sagaro Media Ha Pidugo Saf Lopuda Pijong Sitago Saf Lopu Mahodalu A daikangula saf lopu mahode ejong, todu, NUG, KNU, KNL, Kroni rogu saf lopu le mahode ejong pio javare. Mizima gose wingaro, democracy net rinula quen sura, denga biara biaye gaune banlu pijong, democracy machine, the rinula quen machine ejong, todu, the rinula quen machine, democracy sura le machine ejong. The rinna maha maloyen tusha, loyen pimpi lolu meajong. Drendama Bemalayagu Sura tu ni ne lemakanjong, Drema Bella Lumayagu Sura Mambi me Eridoria ma Beshire Jong Pidurega Credibility Pide Yonji Seichayare Drene Drenta Narigu Po Paja Po Lekanjama Pide Jong Pijage Bare Ujo Sandagaro Asuyariha Pidure Danrigu Media Rigata Sin Yashide Infunda Sijem Yu Pipu Lure Eri idwe media lula kwenya ayyechire lu taubya thabare. Latalose gansi yao ma, tadin lula kwen mishivu sura garo atubyo bu lume mtembabu. Democracy ne tadin lula kwenya, dinga biaye gaune ban lube kwe meya wu lu sure edwe. Tadin lula mu mishire, si gansi leo miyamanenga ma, democracy matonga naindalu, federal sura le shenda naindaya mishi jang, din biya la ya bare kamya.
ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုပြည်သွင်းနိုင်တာတင်ဆက်ပေးခဲ့တာဖြစ်ပါတယ်မြန်မာပြည်သားကဏ္ဍကိုတော့မချခင်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့မြင်ကွင်းရဲ့မတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါတရုတ်မြန်မာဆက်ဆံရေးပေါ်မှာမြန်မာမူဝါဒအတိုက်အဝန်6ခုရဲ့သဘောထားအမြင်စစ်တမ်းတွေ့ရှိချက်တွေကိုအပိုင်း၅ပိုင်းခွဲပြီးတော့မြင်ကွင်းရဲ့မတ်စုဖြစ်တ တရုတ်မြန်မာဆက်ဆံရေးပေါ်မြန်မာလူကြော်လူမော်တွေရဲ့သဘောထားအမြင်တွေကိုအပိုင်၅ပိုင်းခွဲပြီး ISP မြန်မာကတင်ပြနေပါတယ်။အခုတစ်ပတ်တင်ပြမယ်နောက်ဆုံးအပိုင်းမှာတော့တရုတ်နိုင်ငံရဲ့ဒေတာရင်းပေါင်းစည်းရေးအစီအမံတွေနဲ့ပတ်သက်တဲ့ယူဆချက်အမြင်တွေကိုစုစည်းထားပါတယ်။ဒေတာရင်းဘက်စုံပူးပေါင်းဆောင်ရွက်ရေးအစီအမံတစ်ခုဖြစ်တဲ့လန်ချမ်းမဲခေါင်ပူးပေါင်းဆောင်ရွက်ရေးအစီအမံ LMC ကိုတော့အများစုကသိရှိကြပါတယ် LMC ဆိုတာကတရုတ်ဦးဆောင်တဲ့အစီအမံတစ်ခုဖြစ်ပြီးမဲခေါင်နိုင်ငံတွေကြားစီးပွားရေးလူမှုရေးနဲ့လုံခြုံရေးကဏ္ဍတွေကိုပူးပေါင်းဆောင်ရွက်နေကြတာပါစစ်တမ်းဖြေဆိုသူ58ရာခိုင်နှုန်းက LMC ကိုသိရှိကြပါတယ် ီအထဲမှာထင်ရှားကြော်ကြားသူတွေကအများဆုံးဖြစ်ပြီးတော့85ရာခိုင်နှုန်းအထိရှိပါတယ်။မသိဘူးလို့ဖြေသူက41ရာခိုင်နှုန်းရှိပါတယ်။မသိဘူးလို့ဖြေသူတွေထဲမှာပြည်သူ့ကာကွယ်ရေးတပ်ဒေသခံတပ်တွေကအများဆုံးဖြစ်ပြီး83ရာခိုင်နှုန်းရှိပါတယ်။ LMC ဟာပြည်တွင်းမှာရှိတဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေကိုအကျိုးရှိစေမယ်လို့ရှုမြင်သူများပြားပါတယ်။ဖြေဆိုသူအားလုံးရဲ့69ရာခိုင်နှုန်းကအဲ့ဒီလိုရှုမြင်ကြတာပါ။စစ်ကောင်စီကိုအကျိုးရှိစေမယ်လို့ရှုမြင်တာက52ရာခိုင်နှုန်းရှိပါတယ်။အိမ်နီးချင်းနိုင်ငံတွေနဲ့ချိတ်ဆက်မှုအားကောင်းလာမယ်လို့လည်း60ရာခိုင်နှုန်းကယူဆပါတယ်။စီရင်မွေးတည်မှုကိုရှော့ချနိုင်မှာမဟုတ်ဘူးလို့လဲ43ရာခိုင်နှုန်းကရှုမြင်ကြပါတယ်တရုတ်နိုင်ငံကဥဆောင်ပြီးပြုလုပ်နေတဲ့ကမ္ဘာလုံးဆိုင်ရာလုံခြုံရေးအစီအမံ GSI ကိုမသိရှိသူများပြားလာပါတယ် GSI ဟာတရုတ်သမ္မတမစ္စတာရှီကျင့်ဖင်ရဲ့တတိယသက်တမ်းမှာစတင်လာတဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုအစီအမံဖြစ်ပါတယ်စစ်တမ်းဖြေဆိုသူစုစုပေါင်းရဲ့84ရာခိုင်နှုန်းက GSI ကိုမသိရှိကြတာပါအရက်ဖက်အဖွဲ့အစည်းတွေရဲ့83ရာခိုင်နှုန်းနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့80ရာခိုင်နှုန်းကမသိဘူးလို့ဖြေခဲ့ကြပါတယ် GSI ကိုသိတယ်လို့ဖြေသူက25ရာခိုင်နှုန်းရှိပါတယ်သိတယ်လို့ဖြေသူတွေအထဲဤသူကာကွယ်ရေးတပ်ဒေသခံတပ်တွေကအများဆုံးဖြစ်ပြီး45ရာခိုင်နှုန်းအထိရှိတာပ
ါ SP မြန်မာရဲ့မြင်ကွင်းကျမဆူများအစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတစ်ခါတော့မြန်မာပြည်မှပေးစာကဏ္ဍကိုထုတ်လွှင့်ပေးပါပါမဟိတနာကျော်ကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်VOA ဝိုင်းတော်သားများမင်္ဂလာပါ။သတင်းမှန်တွေသိရကြရလို့ VOA ဝိုင်းတော်သားညီကိုမောင်နှမတွေကိုကျေးဇူးဥပဒေကာရတင်ပါတယ်။ဘေးပရာတွေဝေးကွာကြပါစေရှင်ဆိုပြီးချူမာဆိုတဲ့တရားရှင်ဆုတောင်းမြတ်တာပို့သားလာပါတယ်။ကျေးဇူးထူတင်ပါရဲ့နော်။ခင်ဖြူလင်းဆိုတဲ့တရားရှင်ကလည်း VOA ဝိုင်းတော်သားတွေအားလုံးကျန်းမာနေကောင်းကြပါစေဆိုပြီးဆုတောင်းပေးလာတာပါ။ကျေးဇူးပါရှင်။ဒီအစည်းအဝေးကိုနားဆင်ကြည့်ရှုပြီးတော့မေးလာတဲ့တောရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါမယ်။ခင်ဝင်းဖိလစ်ပိုင်ကပါဆိုတဲ့တောရရှင်မှာ
ကျွန်တော်ကဖိလစ်ပိုင်မှာရောက်ရှိနေပြီးတော့အခြေချနေထိုင်နေတာ1994ခရဲကပါ။မေလ6ရက်နေ့ညသတင်းမှာပါတဲ့မဆုမြတ်မွန်ရဲ့ဆွေးနွေးကံအမေရိကန်တပ်သားတစ်ကိစ္စကိုကျွန်တော်အထူးစိတ်ဝင်စားပါတယ်။ကျွန်တော်မှာသားတယောက်ရှိပါတယ်။သူကအခုနောက်ဆုံးနှစ်တက္ကနိုလော်ဂျီမှာပညာသင်ကြားနေပြီးလက်ရှိဖိလစ်ပိုင်နိုင်ငံမှာဖွင့်ထားတဲ့ Toyota ကားကုမ္ပဏီမှာအလုပ်လုပ်နေတာပါ။လာမယ့်ဇွန်လမှာအလုပ်လုပ်ရတဲ့ကာလပြီးပါမယ်။သူကကာရာတေ၊တိုင်ကွန်ဒို၊ရက်စလင်းအားကစားသမားပါ။အတော့အစားမရှိ၊မိမလိုက်စားခြင်းမရှိပါဘူး။သူကစိတ်ဝင်စားနေတာကြားပါပြီ။အမေရိကမှာ Marine Navy ဖြစ်ဖြစ်စစ်သားဖြစ်ဖြစ်တက်တဲ့ပညာနဲ့ဝင်ရောက်လုပ်ကင်ပြီးဆက်လက်ပညာသင်ကျင်လို့နီလန်းရှာဖွေနေတာအထက်တန်းကျောင်းသားဘဝကလေးကပါ။ဖြစ်နိုင်မယ်ဆိုရင်ဖိလစ်ပိုင်နိုင်ငံသားမြန်မာသွေးကိုကူညီလမ်းပြပေးကြပါအောင်ခင်ဗျာကျေးဇူးတင်ပါတယ် VOA ရေ
ဟုတ်ကဲ့ပါဒီတော့ရှင်ကအမေရိကန်စစ်တပ်ထဲဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မေးလာတဲ့အတွက်ကြောင့်မလို့ဒီအစီအစဉ်ကိုတင်ဆက်ပေးတဲ့မက်ဆူမြတ်မောင်ကသူမေးညံထားတဲ့ဒီအမေရိကန်စစ်တပ်မှာလက်ရှိတပ်သားသစ်စုဆောင်ရေးတောင်းယူထားတဲ့ဥက္ကူကိုပိုင်ဆိုးကျော်ကိုမေးပေးထားပါတယ် Ubu go by so joga, di Dorashin, who tomorrow she go mail abbey, Sayila and Dorashin, who can win teach me. Megoni go chippy tawari, no?
Okay, my American citadel when Moso and Gulashima lower down on his own green card arm hoy, Nanganapchibo lower. The gallo, the chore, the college in Korea, the Waruma American citadel, Susan, that is she, that I may eat at the Korea Matawanjani, Setaria, Tada Media, Trabet, and there's a room of green card arm on Nanganapchi or a lure when more.
Hello, American Nanganda, Maho, who not a green card machine, so you know, American citadel when I bought Nilam Machine Bono.
အခုလက်ရှိမှာတော့မရှိသေးဘူးခင်ဗျာဒါကတော့မက်ဆူမြတ်မွန်ဆက်တွေ့မိမြန်ထားတဲ့တော်ရရှင်ကဒီအမေရိကန်ပြည်သူစစ်တပ်ထဲဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရှင်းပြထားတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုခုဆက်ပြီးတော့ဖော်ပြပေးသွားကြပါမယ်မြန်မာနိုင်ငံမှာနိုင်ငံရေးစီရေးပြည်ပခါတွေနဲ့နေစဉ်လူမှုဘဝကြက်တဲလို ဒီပါအတိုင်းပြည်တွေမှာအလို့အသွားလို့ကြားတဲ့အခါမှာကြုံတွေ့ရတာတွေကိုတော်ရရှင်နေရင်ဖွင့်စာရေးလာကြတာမကြာခဏရရှိပါတယ်နော်ဒီမှာတော်ရရှင်တယောက်ကျွန်တော်ရဲ့
အစင်းအနီခုနှစ်ရက်ကနေဝင်လာပြီးတရုတ်ပြည်ထဲကိုရောက်မှနေထိုင်ခွင့်စာအုပ်လုပ်ထားတဲ့သူတွေကပါတရုတ်စိုးရွားကအကုန်လုံးကိုလိုက်ဖမ်းနေပါတယ်ခင်ဗျာရခိုင်တိုင်းသားပါဝင်တရုတ်ပြည်ထဲကဖမ်းရှားလိုက်တဲ့သူတွေအားဆိုရင်အခုမူဆေမျိုးမှာဗေနီယာကိုမှတော်လာလို့မရပဲဂျောင်ပိတ်ခံနေရတယ်လို့ဖြစ်နေပါတယ်အခုဆိုရင်မူဆေကိုရောက်နေတဲ့ကျွန်တော်တို့ရခိုင်လူမျိုးတွေအတွက်တော်တော်ကိုအခ ချင်းလူမျိုးတွေရွာပြန်လို့ရအောင်တရုတ်ပြည်ထဲမှာရှိတဲ့ကချင်းဖွဲ့စည်းတွေကအပြည့်အဝကူညီပေးနေကြတယ်။ကျွန်တော်တို့ရခိုင်လူမျိုးတွေမှာဆိုရင်တရုတ်ပြည်ထဲမှာရှိတဲ့အရိခတ်တပ်တော်ကတာဝန်ခံတွေကိုတင်ပြလို့ရှိရင်လည်းဘသူမှကိုဂရုမစိုက်ကြပါဘူး။ဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးကျွန်တော်တို့အရိခတ်တပ်တော်ရဲ့တာဝန်ရှိသူတွေကိုတစုံတစ်ခုလောက်မေးမြန်းပေးစီရှင်ပါတယ်ခင်ဗျာ။ကျွန်တော်ပြောပြတဲ့အကြောင်းအရာတွေကမပြည့်စုံသေးလို့နားမရှိတာရှိရင်လည်းကျွန်တော်ကိုဆက်တွေ့မေးမြန်းလို့ရပါတယ်ကျေးဇူးပြုပြီးကျွန်တော်ရဲ့လုံခြုံရေးကြောင်းကျွန်တော်ဘသူဘဝဆိုတာနဲ့ဆက်တွေ့လမ်းကြောင်းကိုတော့တစိုက်လောက်ဝတ်ထားပေးပါကျေးဇူးတင်ပါတယ
်ဒါကတရုတ်ပြည်ထဲရောက်နေတဲ့တော်ရရှင်စာရေးပြောမေးလာတာဖြစ်ပါတယ်တက်ဆိုင်ရာကပဲဖြေကြားပေးနိုင်မယ်ထင်ပါတယ်နော်နောက်ထပ်တော်ရရှင်နေလင်းအောင်ဆိုတဲ့တော်ရရှင်ကတော့ပြည်ပမှာအလုတ်သွားလုံနေကြရတဲ့မြန်မာအမျိုးသမီးလေးတွေကြုံရလေးရှိတဲ့အခက်အခဲကိုရေးလာတာပ
ါမင်္ဂလာပါ VOA မြန်မာအသံစီစဉ်မြန်မာနိုင်ငံရဲ့အခြေအနေကြောင့်စီးပွားရေးအလုပ်အကိုင်ခွင့်လန်းကျတဲ့ပြီးမြန်မာနိုင်ငံကအမျိုးသမီးငယ်လေးတွေလည်းအရှေ့လက်ပိုင်းဒေသဖြစ်တဲ့ UAE, Saudi Arabia, Oman, Iraq စတဲ့နိုင်ငံတွေမှာအိမ်အကူဖြစ်သွားလို့လုပ်ကြရတယ်။အဲဒီလိုသွားလုပ်ရတဲ့နေရာမှာစိန်ခေါ်မှုတွေအများကြီးကြုံရတာပါ။တချို့ကကိုတိလက်ရောက်ကျွလွန်ခံရတယ်၊မိသားစုနဲ့အဆက်အသွယ်လုပ်မရဘူး၊ Wi-Fi ပေးမထားဘူး၊လက်ကလည်းလွှဲမရဘူးဆိုပြီးအကြောင်းမျိုးမျိုးပြပါလေ
။ဒါကပြည်ပမှာရောက်ရှိပြီးတော့အလုပ်သွားလုပ်ကြတဲ့မြန်မာအမျိုးသမီးတွေအိမ်ကူလုပ်ကြတဲ့သူတွေကြုံတွေ့ရတဲ့အခက်အခဲကိုရေးလာတာဖြစ်ပါတယ်။ဒါမဲ့လည်းပြောရမယ်ဆိုရင်အဆင်ပြေပြီးတော့သူတို့အိမ်ရှင်နေတဲ့အဆင်ပြေနေတဲ့သူတွေလည်းရှိပါရဲ့နော်။အခုဆက်ပြီးတော့ရန်ကုန်မြို့မှာကြုံတွေ့နေရတဲ့အခက်အခဲကိုရင်ဖွင့်လာတဲ့သွားရှင်ရဲ့စာတစောင်ကိုဖော်ပြပေးကြပါမယ်။မယန်းကုန်းမြို့နယ်အင်းစိန်လမ်းမကြီးတစ်လျှောက်လမ်းမီးတွေပြက်နေလို့ဒုက္ခရောက်ရပါတယ်ဆိုပြီးဒီသွားရှင်စာရေးပြီးတော့တက်ဆိုင်ရာကိုတိုင်ကြားလာတာပါ
။ရန်ကုန်တိုင်းဒေသကြီးမယန်းကုန်းမြို့နယ်နှစ်ရက်ကွယ်သုံးရက်ကွယ်အင်းစိန်လမ်းမကြီးတစ်လျှောက်လမ်းမီးကြီးတွေအလုံးပြက်နေပါတယ်။ NLD အစိုးရအမေစုလက်ထက်ကလမ်းမီးကြီးတွေထင်းထင်းလင်းနေပေမဲ့အခုတော့2021ခုနှစ်အာနာသိမ်းပြီးနောက်ပိုင်းကနေအခုထိဆိုတော့မီးပြက်နေတာ၃နှစ်ကျော်ပါပြီ။မီးတွေပြက်နေတော့ပြည်သူတွေရဲ့အိမ်တွေဆိုင်တွေညဘက်ဖောက်ထွင်းခိုးယူခံရတာပေါ့ညအချိန်ရင်တိုက်မှုတွေလည်းလက်တယ်မဖော်နိုင်ပဲလူတွေတည်တယ်ရန်ဖြစ်တာကအစလူတက်မှုအစုံတရားခံရှာမရပါဘူးဒီလိုလမ်းမီးပြက်နေတာ EBC ကိုပြောတော့လဲစီပင်ကိုလွှဲချတယ်လေစီပင်ကိုသွားပြောတော့ EBC ကိုဗော်လီဘောပြန်ပုတ်တယ်စီပင်ကလည်းတစ်ပင်တစ်ကိုင်းတွေကြောင့်မီးကျိုးတွေပြက်တယ်ဆိုတာတိလျက်နဲ့မခုတ်ကြပဲနဲ့ပြည်သူတွေကအမြင်မတော်လို့ခုတ်ရင်လဲတစ်ပင်တစ်ပင်ခုတ်ထောင်သုံးနှစ်ဆိုပြီးချက်ချင်းရောက်ချလာတယ်လို့ပတ်စံပြီးဖြေရှင်းရပြန်ပါလေဒီလိုဆိုတော့အာနာမတရားငန်းငန်းတက်တင်းထားသူတွေအနေနဲ့မီးမလာလို့ဆဲကြတဲ့အခါထောင်ချမဲ့အစာ Tawin Muja, Tawin Maji, Jabe, Las Sanijare, EBC in a Steven Gove, Tiyo, Yu Tenago, Fuigan, and Tim Biawara.
Yes, in a Steven, Digasago, Data, Makai Drelo, Diago, Tessanyaga, Dishibio, Ye, you beva, Subia, Dorashin, Sayipio, Fuigan, and Tainzala, Separation. Dorashin, a beza regular, Dibet, Dimari, Yetimari, Along Bumo Gamur and Yeti, Miazon by Sinai Mazilo, Sanabu Barishin. Tomorrow, viewing your mama, you mean the Tanay Radio season 10 Samurin, a pet the bureau, a jambay we went in a bureau, go on a tree, Joe, near it, ship your tree, hang a year, chinery in a pet the bureau, go on a timmy, you sat at the, Jim Prince, our years in Jarry, so you know, tomorrow, viewing go, say it up, pay Kawaii, no? Even on his side, you may swim, Bambi said, viewing news.com, your mabima, Bizam, your assistant, so bureau, you tap people, and my Facebook, don't you read to any. ဖြူရင်မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ဖြူရင်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံးပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါရဲ့ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖြူရီမြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးကြရီရှင်ဖွင့်ကြရီနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးကြများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဖြူရီမြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို
မြန်မာပြည်သားကဏ္ဍကိုမဟိတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဗီဒီယိုကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေညဆယ်နာရီထိဆက်ပြီးတော့အတန်းနဲ့ပေးနေပါတယ်။အခုတော့တနင်္ဂနွေနေ့ညအတွက်နောက်ဆုံးကြံရှိတဲ့ကမ္ဘာလွှာထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။အင်ဒိုနီးရှားနိုင်ငံကအော်ရန်ဂူတန်မျိုးဝင်ကြီးတကောင်ဟာသူ
ဒီနေ့ဒီကိစ္စကိုတင်ဆက်ပေးတာပါခင်ဗျာ
ဒီလိုနိရှာနိုင်ငံကအော်ရန်ဂူတန်မျိုးဝင်ကြီးတကောင်ဟာသူ့ရဲ့အနာကိုသူ့ဘက်သားသူဆေးဘက်ဝင်သိရွက်တွေနဲ့ဆေးပြန်ကုနေတာကိုသိပ္ပံပညာရှင်တွေကဖရမအူဆုံးအချိန်ဗီဒီယိုမှတ်တမ်းတင်နိုင်ခဲ့ပါတယ်ဆေးဘက်ဝင်အရွက်တွေကိုဝါပြီးရာကူးဆိုတဲ့အော်ရန်ဂူတန်မျိုးဝင်ကြီးဟာညာဘက်ပါဘော်ကဒဏ်ရာဘော်ကိုအရွက်တွေအုံပြီးကုသနေတာကိုမှတ်တမ်းတင်နိုင်ခဲ့တဲ့အကြောင် မျိုးကုသနေတာကိုတော့ပထမအဦးဆုံးမြင်ခဲ့ရတာဖြစ်ပြီးတော့တခြားမြောက်ဝင်မျိုးနွယ်တွေဆေးဘက်ဝင်အပင်ရှာပြီးသုံးတာကိုမှတ်တမ်းတင်ခဲ့ပြီးလည်းဖြစ်ပါတယ်။အဲ့ဒီဒဏ်ရာဟာနှစ်လအကြာမှပျောက်သွားခဲ့တာကိုလည်းဓာတ်ပုံမှတ်တမ်းတင်နိုင်ခဲ့ပါတယ်။အခုလိုအမှုအချက်ကိုသူ့ရဲ့အမေစီကဒါမှမဟုတ်တခြားအော်ရန်ကူတန်တစ်ကောင်စီကတင်ယူခဲ့တာဖြစ်နိုင်တဲ့အကြောင်းသိပ္ပံပညာရှင်တွေကခန့်မှန်းပါတယ်။တခြားမြောက်ဝင်တွေကိုကုသပေးသလားအရင်ကလည်းကိုယ့်ဘာသာကိုကုဘူးသလားဆိုတဲ့ကိစ္စနဲ့ပတ်သက်လို့တက်တေအထောက်ထားထက်လို့တဲ့အကြောင်းသိပ္ပံပညာရှင်တွေကပြောဆိုကြပါတယ်ရှင
်ဂျပန်နိုင်ငံကမြို့လေးတစ်မြို့ဟာနာမည်ကျော်ဖူဂျီတောင်ကိုမြင်ရတဲ့ဓာတ်ပုံရိုင်လှပတဲ့မြင်ကွင်းကိုပိတ်ဖြစ်ဖို့ပြင်ဆင်နေပါတယ်ခရီးသွားတွေကိုဆွဲဆောင်တာများပြီးဒေသခံတွေကိုအနှောက်အယှက်ဖြစ်စေတာကြောင့်ဥတ္တရိုင်းအမြင့်ကြီးတစ်ခုကိုတိဆောက်ပြီးဒီမြင်ကွင်းကိုပိတ်ဖြစ်ဖို့တာဝန်ရှိသူတွေကလှုံ့ဆော်နေတာပါ။ဖူဂျီကာဝါဂူချီခရိုင်မှာတည်ရှိတဲ့ဒီမြို့ကလေးဟာ
Fuji Town, Titaga, and Sados and Lego to Ebi Miarava, Amai de Puara, Kalan Chetane, Karigo, Tiamu, Yeda Rijao, Titaga and Riga, Tanja Tarava, Lancy Ganrigo, and Malina Jare to Yimato, the Sad Muri, Lepsidelu, Titaga and Riga Piovare, Akuni, Mila, Le Lama, Shippe Lam Yene, the Old Rangigo, Ti Saulo, B. Melu, Kaman Tavare, Savanga, Yangwe, Tambu, Jani, Dwajole, Nanganja, Ki Dwarigo, Swissau Navy,
ဒီတော့ဧည့်သည်တွေကအရင်ကထက်အများအများလာရောက်နေကြတာပါခင်ဗျာပြည်သက်ပေါင်မုတ်ဖုတ်သမားတွေဟာပါရီမြို့မှာအရှေ့၄၆၁ပြည်လောက်ရှိတဲ့ကမ္ဘာအကြီးဆုံးဘာဂတ်ကြီးကိုပြည်ခဲ့တဲ့တစ်ပတ်ကဖန်တီးခဲ့ကြပါတယ်ပြည်ခဲ့တဲ့၅နှစ်တုန်းကအီတလီနိုင်ငံမှာစံချိန်တင်ထားတဲ့စံချိန်အရှေ့ပေ၄၃၅ပြည်ကိုချိုးပြီးတော့ဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်တင်လိုက်တာပါ ပုံမှန်ဘာဂတ်တွေထက်နေရာ၃၅ဆပိုးရှိတဲ့ဒီပေါင်မုတ်ကြီးကိုပါရီမြို့စင်ဂျီဘုံဆာရနက်စ်မှာပေါင်မုတ်ဖုတ်သမားတွေကအသင်းပွဲတစ်ခုမှာဖန်တီးခဲ့တာပါဒီပေါင်မုတ်ကြီးကိုဖုတ်ဖို့ပြည်သက်မုတ်ဖုတ်သမားတွေဟာမနက်၃နာရီခန့်ကစတင်ပြင်ဆင်ခဲ့ပြီးတဖြည်းဖြည်းချင်းဖုတ်လို့ရတဲ့ဘိန်းပါတဲ့မီးဖို့နဲ့ဖုတ်ခဲ့ရတာပါဒီဘာဂတ်ကြီးရဲ့အစိတ်ပိုင်းတစ်ချို့ ီဂျုံရေနဲ့စားတဲ့တစ်စည်းကိုအသုံးပြုဖန်တီးရမှာဖြစ်ပြီးတော့အလေးချိန်150ဂရမ်ရှိရမှာဖြစ်တယ်လို့တရားဝင်သတ်မှတ်ထားပါတယ်ရှင
်ကျူဘားနိုင်ငံဟာဗာနာမြို့တော်မှာလူရပေါင်းများစွာထူဝဲပြီးစာစာကာနီတမျိုးနဲ့ကမ္ဘာမှတ်တမ်းစံချိန်တင်ဖို့ကြိုးပမ်းခဲ့ကြပါတယ်ရူတာဒီကက်ဆီနိုစတိုင်းစာစာကာနီမျိုးကိုကျူဘားမျိုးသားဂီတတမျိုးဖြစ်တဲ့စံဂီတကိုဂုဏ်ပြုတဲ့အနေနဲ့ကပြခဲ့ကြတာပါဟာဗာနာမြို့တော်ကအထင်ကရနေရာတစ်ခုဖြစ်တဲ့မဲလ်ကွန်ကမ်းနားမှာစူဝေးကပြခဲ့ကြတာဖြစ်ပြီးတော့10မိနစ်ကြာဝိုင်းပတ်စူဝေးခဲ့ကြတာပါရူတာဒီကက်ဆီနိုစတိုင်ဆာဆာကာနီမျိုးဟာဇုံတွဲ2ယောက်ဆက်ဝိုင်းပုံစံတွဲဖက်ကြရတာဖြစ်ပြီးတော့တစ်ချိန်တည်းမှာလည်းပုံစံမျိုးမျိုးပုံဖော်ရတာပါကျူဘားနိုင်ငံမှာစတင်ခဲ့တဲ့စံဂီတအမျိုးအစားကိုထိမ့်သိမ့်ဖို့နဲ့ကက်ဆီနိုစတိုင်ဆာဆာကာနီမျိုးကိုထိမ့်သိမ့်ဖို့အခုလိုပွဲကိုစီစဉ်ခဲ့ရတာဖြစ်တဲ့ကြောင့်စီစဉ်သူတို့ကပြောပါတယ်ခင်ဗျာ
သူကြဆက်များသတင်းများစီစဉ်ကိုကိုငင်းချမ်းနဲ့မက်ခင်ပြည်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းချင်းချုပ်ကိုကိုဇော်နိုင်ကတလက်ချင်းညာပေးมาဖြစ်ပါတယ်ခင်ဗျာ
ကာဇာကမ်းမြောင်မြောက်ပိုင်းမှာရှိတဲ့ဂျာဘလီယာဒေသကိုအစ္စရေးကဒီကနေ့အစောပိုင်းမှာတင်ကားတွေပို့လိုက်ပါတယ်။အစ္စရေးကစနေညပိုင်းမှာလေကြောင်းကတိုက်ခိုက်မှုတွေအကြီးအကျယ်ပြုလုပ်ခဲ့တာကြောင့်လူ19ဦးသေဆုံးပြီးတော့ဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့တယ်လို့ကာဇာကျမ်းမာအေရာရှိတွေကပြောပါတယ်။ဂျာဘလီယာဟာကာဇာမှာရှိတဲ့တမိုင်းဝင်ဒုက္ခသည်စခန်း9ခုတည်းရာတစ်ခုဖြစ်ပြီးလူပေါင်း3000ကျော်နေထိုင်တဲ့နေရာလည်းဖြစ်ပါတယ်ခင်ဗျာ။ရုရှားနဲ့နေဇတ်ဒေတာဖြစ်တဲ့ယူကရိန်းပိုင်ခါကီဖ်ဒေတာအတွင်းမှာရှိတဲ့အရေးပါတဲ့မြို့ကိုရုရှားတို့ကနေဇတ်ဖျက်ချောက်ပြီးတိုက်ခိုက်မှုတွေအရှိန်မြင့်လုပ်နေတဲ့အတွက်ထောင်နေချီတဲ့ဒေတာကနေဘေးကင်းရာထွက်ပြေးတင်းရှောင်နေကြရတယ်လို့ယူကရိန်းတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်လူပေါင်း 4,100 နီးပါးကိုဘေးကင်းရာကိုရှေ့ပြောင်းပေးခဲ့ရကြောင်းခါကီဖ်ဒေတာအုပ်ချုပ်ရေးမှူးကလူမှုကွန်ရက်မှာရေးပါတယ်ဒါဟာဒေတာတွေမှာရှိတဲ့ကျေးရွာ9ရွာကိုရုရှားတို့ကသိမ်းပိုက်လိုက်ကြောင်းကြေညာအပြီးနောက်နေ့မှာပဲအခုလိုပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာအင်ဒိုနီးရှားနိုင်ငံမှာတော့နိုင်ငံအနောက်ပိုင်းမီးတောင်ပေါက်ကွမှုဖြစ်ခဲ့တဲ့ဒေသမှာမိုကြီးပြည်ရုတ်တရက်ရေကြီးမှုတွေဖြစ်ခဲ့တာပြင်အေးခဲနေတဲ့ချော်ရည်တွေစီးဆင်းခဲ့တာကြောင့်အနည်းဆုံး12ဦးသေဆုံးပြီး4ဦးပျောက်ဆုံးနေတယ်လို့တာဝန်ရှိသူတွေကဒီကနေ့မေလ12ရက်နေ့မှာပြောပါတယ်စနေနေ့ည10နာရီခွဲလောက်ကနိုင်ပေါင်းများစွာမိုးတွေအဆက်မပြတ်ရွာသွန်းပြီးမာရာပီမီးတောင်ကနေချော်ရည်တွေအေးနေတဲ့ချော်ရည်တွေစင်းဆင်းခဲ့တာမှာဂျာဘာကျွန်းအနောက်ပိုင်းအန်ဂမ်နဲ့တနာဒါတာကြေးရွာတွေမှာရေကြီးမှုတွေဖြစ်ခဲ့တယ်လို့ရှာဖွေကယ်ဆယ်ရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗ
ျတရင်ချင်းချုပ်ကိုကိုဇော်ဝင်းလိုက်ချင်ညာဖေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရေးမှုကကိုစန်းကျော်ဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Helen Gordian နဲ့ TM1 လို့ဖြစ်ပါတယ် VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190တို့ကနေအတန်လွင့်ပေးကြတာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ